မွေးစေဝါတုံးဆက်မှုတွေမြင့်မားလာတာနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာဆိုလို့ရရှိနေထိုင်းမြန်မာနယ်စပ်မှာမွေးစေဝါဖမ်းဆီးမှုတွေမကြခင်ရပဲကြီးကျယ်ဖြစ်ပွားခဲ့ပါတယ်ဒီလိုဖမ်းဆီးတဲ့နေရာမှာထိုင်းမြန်မာနယ်စပ်မေဆန်မြို့နဲ့ကလေးရှမ်းပြည်နယ်တာချီလိပ်မြို့မှာဇွန်လ19ရက်နေ့ကသူ့ရဲ့နေထိုင်တဲ့နေအိမ်ကြီးမှာပြစ်ဒဏ်ခံရသူဟာထိုင်းနိုင်ငံသားတဦးဖြစ်နေတဲ့အကြောင်းသူဟာ16ရက်နေ့ညကထိုင်းစစ်တပ်နဲ့မွေးစေဝါတေဆောင်သူတွေတိုက်ခတ်မှုအပြီးမှာလူစုဦးတေဆုံးခဲ့ပြီးတော့မွေးစေဝါနှစ်တန်းကျော်ဖမ်းဆီးမှုနဲ့ဆက်ဆက်ပတ်သက်နေရဲလို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်အကြောင်းဆုံးကိုမတ်အေးမှာကသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တာချီလိပ်ခရိုင်တာချီလိပ်မြို့မကာဟိုခန့်ရက်ကွက်ထဲမှာနေထိုင်နေတဲ့လူတစ်ယောက်ဟာဇွန်လ18ရက်နေ့ကတနက်နဲ့ပြစ်ဒဏ်ခံရရတာပါပြစ်ဒဏ်ခံရသူဟာထိုင်းနိုင်ငံသားတဦးဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်ပြစ်ခတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်လို့တာချီလိပ်မြို့ကတူကတော့အခုလိုပြောပြပါတယ်
။နာမည်ကတော့စိုင်းဦးရဲခင်ဗျာစိုင်းဦးကိုအကောက်ခံရခဲ့ခင်ဗျာ။နာမည်ကစိုင်းဦးအဲ့ဒီတော့ပြစ်ခတ်မှုအချိန်ကမှဘလို့ဖြစ်လဲဟဲ့ဆိုတော့သူတို့မိသားစုကအင်းရဲ့အောက်ထပ်မှာအသားခင်လောက်စားနေတယ်တဲ့။အသားခင်လောက်စားနေတဲ့အချိန်ကမှသူမိမရဲ့တခြားလူသမီးတယောက်ကပေါ့မရဲ့စိုင်းဦးရဲ့ပေါ့နော်။အဲ့မှာအသားခင်လောက်စားနေရတဲ့အချိန်ကမှဖုံးလာတယ်တဲ့။ဖုံးလာတဲ့အချိန်ကမှသူကဖုံးကိုအပြင်းနဲ့ထွက်ပြီးတော့ဖုံးပြောတယ်တဲ့ဖွက်ပြောတဲ့အချိန်မှာအနန္တလေးပါကတ်ပြီးပြတော့တနက်နဲ့ချစ်ချက်တော်ပြတော့တာမှရယ်စီစာဆွတ်တဲ့အပေါက်က12ချက
်ဒါချီလေးမျိုးမှာတနက်နဲ့အနီးကပ်ချစ်ချက်ပြတ်သက်ခံရတဲ့ထိုင်းမျိုးသားဟာထိုင်းနိုင်ငံအရှိတောင်ပိုင်းချွန်ပူရီခရိုင်ကဖြစ်ပြီးသူဟာမဲဆိုင်ဒါချီလေးချစ်ကြည်ရဲတကားကနေတဖြင့်ငယ်ဆက်ဖြတ်တော်တဲ့လက်မှတ်နဲ့မြန်မာပြည်ထဲကိုဝင်သွားရမှာ6လအတွင်းအချိန်ပေါင်း28ကြိမ်အဝင်ထွက်လုပ်ခဲ့တယ်ဆိုပြီးနေဆက်လဝကအရာရှိတဦးကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။စာသတင်းတွေမှာတော့ဇွန်လ16ရက်နေ့ကချင်းရိုင်ခရိုင်တွင်မှာဝိရစေဝါနှစ်တန်းကျော်တည်ဆောင်လာသူတွေနဲ့ထိုင်းစစ်တပ်တို့ပြစ်ခတ်မှုပြီးမှဂွင်းဆက်တွေကိုလိုက်လံရှာဖွေဖမ်းဆီးနေစဉ်မှာပဲထိုင်းနိုင်ငံသားတဦးမြန်မာနိုင်ငံတာချီလိပ်မြို့နယ်ထဲမှာတနက်နေ့တပ်ဖွဲ့ခံရတာဖြစ်ခဲ့တာကြောင့်ထိုင်းတပ်ကိုတင်သွင်းနေတဲ့မူရစ်စေဝါတွေနဲ့ဆက်ဆက်မှုတွေရှိနိုင်တယ်လို့လည်းထိုင်းအနာပိုင်းတွေကတုံ့ပြန်ပြောဆိုမှုတွေရှိခဲ့ပါတယ်။တာချီလိပ်မူရစ်နေနေရေးတပ်ဖွဲ့စုကတော့ဆက်ခွန်ရည်နေတုန်းကတော့တာချီလိပ်မှာအမျိုးသားတဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရတာဟာမှန်ကန်ကြောင်းအသေးစိတ်ကိုတော့ရဲစခန်းကပဲသိနိုင်ပါတယ်ဆိုပြီးပြောဆိုခဲ့ပေမဲ့တာချီလိပ်မြို့နယ်မြို့မရဲစခန်းကိုဆက်သွယ်နေမြန်ဖို့စူးစမ်းခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။